ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ကဲ့ရဲ့တရုတ်နိုင်ငံရွှေလီမြို့မှာတော့ကိုဗစ် -19 ရောဂါပိုးတွေ့ရှိတာကြောင့်အသွားအလာကန့်သတ်ပိတ်ပင်ထားတဲ့ကို9ရက်တင်းကျပ်လိုက်ပါတယ်။ဒီလိုအသွားအလာတွေကန့်သတ်လိုက်ပင်မဲ့နယ်စပ်ကုန်သွယ်ရေးကိုတော့ထိခိုက်တာမရှိကြောင်းမြန်မာကုန်သည်တွေကပြောပါတယ်။တရုတ်မြန်မာနယ်စပ်ကကုန်သွယ်ရေးအခြေအနေနောက်ဆုံးရသတင်းပေးပို့ချက်ကိုတော့ကိုငင်းညံကတင်ပြပေးထားပါတယ်
။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရဲ့အချက်အချာဒေတာဖြစ်တဲ့တရုတ်နိုင်ငံရွှေလီမြို့မှာကိုဗစ်ရောဂါပိုးတွေ့ရှိတာတွေတိုးလာတာကြောင့်ဒီလ16ရက်ကစတင်ပြီးအသွားအလာကန့်သတ်တဲ့အမိန့်တွေထုတ်ပြန်လိုက်ပါတယ်။အသွားအလာကန့်သတ်လိုက်ပေမဲ့မြန်မာနိုင်ငံဘက်ကကုန်တင်ရင်တွေအဝင်အထွက်လုပ်တဲ့ကျင်းစမ်းကြော့ဂိတ်ကိုတော့ဆက်ဖွင့်ထားကြောင်းမူဆယ်မြို့ကမြန်မာကုန်သည်တွေကပြောပါတယ်။ဒါကြောင့်နယ်စပ်ကုန်သွယ်ရေးပေါ်ထိခိုက်တာမရှိဘူးလို့မူဆယ်စံစဘာကုန်စည်တိုင်းဒုဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ
်။ချွေလီမြို့ကိုစက်တင်ဘာ16ရက်နေ့ဒေတာဆန်တော်ချိန်ည7နာရီကနေပြီးတော့စက်တင်ဘာ21ရက်နေ့ဒေတာဆန်တော်ချိန်ည7နာရီထိမာရတိဒီတော့ရောက်ချလိုက်ပါပဲ။ဒီလိုဒီမှာတော့ရောက်ချတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီရုပ်မြန်မာနယ်စပ်ကိတ်တောက်ဖြစ်တဲ့ချင်းဆန်းကျောက်ခေကတော့လုံးဝမပိတ်ပါဘူး။ဒါကြောင့်ချင်းဆန်းကျောက်ခေကနေပြီးတော့ကားဒီအဝင်ထွက်ရှိပါတယ်။ချင်းဆန်းကျောက်ခေမှာကုန်သွယ်ရေးရှင်တွေကသခင်တိုင်းပုံမှန်သွားလာတယ်ရောတွေ့ရှိရပါတယ်ခင်ဗျာ။ဒါကြောင့်ဖိလစ်ပင်းမှာတော့ရောက်ချပြီးမှလည်းဒီရုပ်မြန်မာနယ်စပ်ကုန်သွယ်ရေးကတော့လုံးဝမရှိခဲ့ပါဘူးခင်ဗျာ
။တခြားမူဆယ်မျိုးကန်တဦးကတော့21ရက်နေ့မှာလော့ဒေါင်းချတာ9ရက်ပြည့်မှာဖြစ်ပေမဲ့နောက်ရက်တွေပြန်ဖွင့်မယ်ဆိုတာတော့မသေးကြသေးဘူးလို့ပြောပါတယ
်သူက9ရက်လို့တော့ပြောတယ်ဗျ9ရက်လို့ပြောပေမဲ့ကျွန်တော်ကြားတဲ့သတင်းအရပေါ့နော်ဖက်ပိတ်တဲ့ပုံစံရှိတယ်ဒါဆိုလို့ဆိုတော့သူကဖက်ပြီးတော့တွေ့တယ်ပေါ့အဲ့လိုတော့ကျောင်းသိရတယ်ဗ
ျမူဆယ်105မိုင်ကုံသွယ်ရေးဇုံအတွင်းမှာတော့နေဆက်ကုံသွယ်ရေးဂိတ်9ခုရှိပါတယ်ဒီကုံသွယ်ရေးဂိတ်တွေကို2020ခုနှစ်ကိုဗစ်ကရောဂါကူးစက်မှုအမြင့်ဆုံးဖြစ်ခဲ့တဲ့အချိန်တွေကတည်းကစပိတ်ထားခဲ့တာပါမြန်မာနိုင်ငံဘက်ကကုန်တင်ရင်တွေဝင်ထွက်နေတဲ့ကျင်းစမ်းကြော့ဂိတ်တစ်ခုတည်းကို2021ခုနှစ်ဂုံပိုင်းမှာအကန့်အသတ်နဲ့ပြန်ဖွင့်ပေးခဲ့ပါတယ်တရုတ်နိုင်ငံဘက်မှာကိုဗစ်ပိုးတွေ့ရှိတာကြောင့်အသွားအလာကန့်သတ်ထားချိန်မှာတရုတ်နယ်စပ်မြန်မာနိုင်ငံဘက်ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလာအထူးဒေသလေးအတွင်းမှာလည်းကိုဗစ်ပိုးစမ်းသပ်စစ်ဆေးတာတွေကိုတိုးမြင့်စစ်ဆေးနေပါတယ်မိုင်းလာမျိုးအတွင်းအခြေအနေတွေကိုဒေသခံကျူးကအခုလိုပြောပါတယ
်ကျွန်တော်တို့ကတော့ဒီဒီနေရာနဲ့ကြည့်ပြီးမျိုးဒီဒီအင်းဒီကကျွန်တော်တို့လိုက်လို့နေရပဲမိုင်းလာဒီအတူနေနေတင်းတော့ဒေသတုံးကုန်းစလောလို့စစ်တယ်တပတ်တပတ်လောက်ရှိပြီတဲ့ကျွန်တော်တို့စစ်တာခုအခုအစစ်စစ်နေလို့အပြေမပေါ်တဲ့ဘူ
းအထူးဒေတာလေးကိုဗစ် -19 ရောဂါကာကွယ်ထိန်းချုပ်ရေးလုပ်ငန်းဦးစီးအဖွဲ့ကတော့မိုင်းလာမျိုးကိုဒီလ16ရက်နေ့ကစပြီးလော့ဒေါင်းချထားပြီးတော့ဒေသခံတွေကိုအာခေါင်တိုးပတ်စစ်ဆေးမှာဖြစ်ကြောင်းနဲ့လော့ဒေါင်းချထားတဲ့အချိန်စီးပွားရေးလုပ်ငန်းအယောင်ဆိုင်တွေယာယီပိတ်ထားဖို့ကြေညာချက်ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံအတွင်းမှာလည်းကိုဗစ် -19 ရောဂါဖြစ်ပွားတဲ့ပိုးရှိသူတွေပြန်များလာပြီးတော့ဒီနေ့မနက်8နာရီအထိဓာတ်ခွဲအတည်ပြုလူနာသက်393ဦးရှိပြီးကူးစက်ခံရသူစုစုပေါင်း9200ကျော်ရှိတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ